စကိုင်းတိုင်းမုံရွာခရိုင်စားလင်းကြီးမြို့နယ်တွင်ကလက်ဗရောင်းတောင်ကျင်းဤစီမံကိန်းရပ်ဆိုင်ရေးတောင်းဆိုဆန္ဒပြမှုတွေကိုဇက်တိုက်လှုပ်ဆောင်နေတဲ့ဒေသခံရွာသားတွေနဲ့အာဏာပိုင်တွေကြားအခြေအနေတွေဟာဒီကနေ့မှလည်းဆက်လက်တင်းမာနေဆဲဖြစ်ပါတယ်။ဒီကျင်းဤတောင်စီမံကိန်းကြောင့်မလို့လက်မြေဆုံးရှုံးမှုတွေရွာတွေပြောင်းရွှေ့ခံရတာတွေတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးရတာတွေဖြစ်ရတာကိုမကျေနပ်ကြတဲ့ဆန္ဒပြရွာသားတချို့မနေ့ကဖန်စီခံခဲ့ရပြီးတဲ့နောက်ပိုင်းအခြေအနေတွေကပိုပြီးတင်းမာလာခဲ့တာပါဒီအတွက်လည်းအာဏာပိုင်တွေဘက်ကလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပြီးတော့ချင်းချောက်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒါ့အပြင်ဒီကနေ့ဆန္ဒပြပွဲအတွင်းထိခိုက်ဒဏ်ရာသူတချို့လည်းရှိခဲ့ပါတယ်ဒီလိုတင်းမာမှုတွေဖြစ်နေတဲ့မုံရွာဘက်ကအခြေအနေတွေကိုဆက်သွယ်စုံစမ်းထားတဲ့မန်အေးမာကသတင်းပေးပို့ထားပါတယ်ရှင
်လက်ဗရောင်းတောင်ကျင်းဒီစီမံကိန်းရပ်တန့်ဖို့အတွက်တောင်းဆိုမှုမှာပါဝင်လာကြောင်းစက်တင်ဘာလ10ရက်နေ့ကဖန်စီခံနိုင်ရသူလူ12ဦးတည်းက10ဦးကိုပြန်လွှတ်ပေးခဲ့ပေမဲ့ခေါင်းဆောင်အမျိုးသမီး2ဦးနဲ့အတူဩဂတ်လ31ရက်နေ့ကဖန်စီခံနိုင်ရတဲ့ကျောင်းသားခေါင်းဆောင်ကိုဝေလူကိုပြန်လွှတ်ပေးရင်လက်ဗရောင်းတောင်ကျင်းဒီစီမံကိန်းရပ်တန့်ရေးအတွက်မုံရွာမြို့နယ်စလင်းကြီးမြို့နယ်မှာတော့ဒုတိယမြောက်နေ့အဖြစ်ဆန္ဒပြမှုတွေဆက်ဖြစ်နေခဲ့တာပါဆန္ဒပြမှုလုပ်နေတဲ့နေရာကိုလုံတိန်ကားကကြမ်းကြမ်းတမ်းတမ်းမောင်းခဲ့တဲ့အတွက်ဆန္ဒပြသူ2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်ကျောင်းသားခေါင်းဆောင်ကိုဟန်ဝင်းအောင်ပြောပြတာက
မောင်ရမျိုးကဒီနောက်ကြားကြီးတောင်ပတ်မဟုတ်ဦးမကကျောင်းရှိမှာရှိတယ်ကျောင်းသားကိုဆန္ဒပြနေတာကိုလုံလုံသားကနေပြီးတော့အချိန်ချင်းချင်းနဲ့ဝန်မတိရဲ့ဝင်လာတဲ့အတွက်အမင်းလာပြီးမတိမလို့နဲ့မောင်ရမျိုးဆန္ဒပြနေတဲ့မိန်းမတယောက်ထိခိုက်ခံရသွားတယ်အခုလည်းဖြစ်သွားတာသူကစားရင်းမျိုးနဲ့ရဲစခန်းရှိမှာမတရားဖန်ပြီးဆန္ဒရတဲ့သူတွေလူမျိုးကြီးနဲ့လက်ကောင်းတော့ကျင်းပြီးစီမံကိန်းကိုချီးသူအင်အားချော့အကျော်ကဆန္ဒပြခဲ့တယ်ဆန္ဒပြခဲ့ပြီးတော့၃နိုင်ခွဲမှာလူစုခွဲတယ်ခွဲတဲ့အချိန်မှာလုံလုံသားကနောက်ကနေလိုက်လာတယ်အခုချိန်ကြီးလည်းမောင်ရမျိုးပေါ်မှာရှိနေတဲ့ကျောင်းသားတွေရဲ့ဆန္ဒပြမှုပြည်သူတွေရဲ့ဆန္ဒပေါ်ထုတ်မှုကိုမောင်ရမျိုးအမတ်ကြီးရဲစခန်းကဘာမှတုံ့ပြန်ဖြေကြားမှုမရှိသေးပါဘူးအဲ့ဒီအတွက်မောင်ရမျိုးမှာရှိနေတဲ့ကျောင်းသားပြည်သူတွေရဲ့အခြေအနေကတော်တော်ဆိုးပါတယ်လုံလုံတက်ဖွဲ့ဝင်တွေကအပြည့်နေရာအပြည့်ဝိုင်းဝန်းထားပြီးတော့ခုံးကျောင်းထဲမှာလည်းကျဆွဲထားတဲ့အတွက်တော်တော်လေးတို့ရဲ့လုံခြုံရေးအခြေအနေကဆိုးပါတယ
်ပြန်လည်လွတ်မြောက်လာတဲ့ရွှေလေးရသူအမျိုးသမီးကတော့သူတို့ကိုအာဏာပိုင်တွေကပြုမှုချက်တွေနဲ့အမှုပညာရှင်တွေစာနယ်ဇင်းသမားတွေလက်ဗရောင်းတောင်ကြီးမပြောက်ကွယ်ဖို့အကူအညီပေးကြပါလို့ပြောသွားပါတယ်
။ဒီတော့ကပြည်ရဖော်ဖို့လူပြန်မလူပါမပြန်မယ်လို့ပြောတယ်။သူတို့ကကျလို့ဆရာဖွဲ့နဲ့ပြန်ဖို့မယ်လို့ပြောတာကျလို့မပြန်နိုင်ဘူး။ပြည်ရချက်လာတာဆရာဖွဲ့ပဲပြန်မယ်လို့ပြောပါတယ်။သူကအဲ့ဒါကိုသူတို့ဆရာဖွဲ့နဲ့ဆက်ပြီးထွက်တယ်။ဆရာကဆရာကျမနဲ့အတူပြန်ဆက်ပြီးတော့သူတို့ကောင်းတဲ့ဆွဲတယ်လေ။ညံလို့လို့ဆိုချင်တဲ့သူတို့ကိုလည်းဒီမှာတော့ကူညီတာတောင်းဦးကြောက်သွားမှကြောက်တယ်။နိုင်ငံရေးတမရာကြီးနဲ့ဦးပညာရှင်တက်ပညာရှင်တွေနဲ့ဒီမှာတော့ဝိုင်းဝန်းပြီးကူညီတာ
။လက်ဗရောင်းတောင်ကြီးတဝိုက်ကရွာတွေကိုတော့ပုံမှန်144ထုတ်ထားတဲ့စာရီလိုက်ဖြတ်နေပြီးစစ်တပ်အင်အားလုံတိန်အင်အားတွေနဲ့ရွာတွေကိုဝင်ရောက်ချင်းချောက်မှုတွေလုပ်နေတာကြောင့်အကူအညီပေးဖို့လည်းရွာသားတို့ကပြောပြပါဗျာ။ကျွန
်တော်တို့စစ်မြောက်တဲ့လုံကြီးကလည်းဝင်လာခွဲအချိန်မှလာပြီးတော့အချင်းချောက်ပါတယ်ရတယ်အိမ်ပါမယ်ဆိုပြီးလာပြီးတော့ချင်းချပါလေ။လေရံရေနဲ့ဒုက္ခကြီးမရှိတော့ပါဘူး။သူတို့ကုန်သိမ့်ကြပါလေ။ကျွန်တော်တို့ဘုရားကြီးအကုန်လုံးအားလုံးဒုက္ခရောက်နေကြပါဗျာ။အဲ့ဒီလူပညာရှင်အသက်ပညာရှင်တို့ဆက်ဆက်လူအားလုံးပြစ်မထားပါနဲ့ကျွန်တော်တို့
လက်ပောင်းတောင်ကျင်းနီစီမံကိန်းရပ်တန့်ဖို့အတွက်တောင်းဆိုနေရတဲ့ပတ်သက်ပြီးမြမတပီလုံးကအကူအညီပေးကြဖို့အတွက်လေအေက8800ကျော်သိမ်းဆည်းခံရတဲ့ရွာတွေကဒေသခံတွေကတောင်းဆိုနေကြတာပါ။အခုဆိုရင်အခုညီပေးတဲ့သူတွေမှာလည်းအခက်ခဲရှိလာပြီဆိုပြီးကိုဟန်ဝင်းအောင်ကဆက်ပြောပြပါတယ
်ဒီကရွာတချို့ကိုရဲကားတွေဝင်ပြီးတော့ရှာပွေလဲစတဲ့ဟာတွေဖြစ်တဲ့အတွက်ရွာသားတွေရုပ်ရုပ်ဖြစ်တယ်ပေါ့နေစဉ်နဲ့ညတော့ဒီမှာဒေသခံတွေကသူတို့ဒေယာမြေဆုံးဖြတ်မှုနဲ့ရွာရှိတောင်းခံရတဲ့အတွက်နေစဉ်ဆန္ဒပြမှုတွေဖြစ်တယ်အာဏာပိုင်တွေကလည်းလုံခြုံရေးအင်အားတွေဆက်ဖြတ်ပြီးတော့နေစဉ်ကျိုးမြင့်လာတယ်ဒီမှာဆိုရင်ပြင်ပြောရရင်ဖြစ်နေတဲ့ဟာတွေကူညီပြီးတော့ဆောင်ရွက်နေတဲ့သူတွေအင်တာနက်နဲ့လာတယ်ခုလည်းလာတဲ့မှာရွေးရွေးခင်လာလို့ပြောတာတက်နေပြီမာကြီးခဏလေးကနော်။ဒါလည်းဒီမှာစစ်တပ်တွေကရွေးနဲ့ချင်းတော့မယ်ပြောတယ်စစ်တပ်နဲ့ဝန်ကိုင်းမှုပြုတ
်စစ်တွေမင်းမြန်းနေစဉ်အချိန်မှာပဲရဲနဲ့စစ်တပ်တွေကလက်ဗရောင်းတောင်ကြီးတဝိုက်ကကြေးရွာတွေကိုဝင်လာပြီးဒေသခံတွေကိုချင်းချောက်မှုတွေလုပ်နေတာလို့ဆိုပါတယ်။ဒေသခံတွေကတော့လွှတ်တော်တွင်းကပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေပါတီအဖွဲ့အစည်းတွေအနေနဲ့ဒေသခံလူလူတွေအတွက်တက်ဆန်းတရိပ်အကူအညီပေးကြဖို့အတွက်မျှော်လင့်နေကြတာပါ။နောက်ဆုံးမှာတော့ဒေသခံတွေဟာဘက္ခတများအဖွဲ့ချုပ်ကကျောင်းသားတွေရဲ့အားပေးကူညီမှုတွေကိုပေါင်းဆက်ပြီးလက်ဗရောင်းတောင်ကျင်းဒီစီမံကိန်းရပ်တန့်ဖို့အတွက်တောင်းဆိုဆန္ဒပြနေကြတာလည်းဖြစ်ပါရဲ့ရှင်။